နိုင်ငံကမှ AIDS ယောဂါပပြအောင်နီးလန်းနေရှာဖွေနေခြင်းမြန်မာနိုင်ငံမှာတော့ဝေနာရှင်တွေအတွက်ဆေးဝါးအလုံးလောက်ထောက်ပံ့မပေးနိုင်တဲ့အခြေအနေတွေရှိနေသေးပဲလို့ HIV AIDS ဝေနာရှင်တွေအရေးဆောင်ရွက်ပေးနေသူတွေကပြောလိုက်တဲ့အကြောင်းပြောပြမှာပါဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာ9ရက်တာကျင်းပနေတဲ့နိုင်ငံတကာ AIDS ညီလာခံကိုမြန်မာနိုင်ငံကကိုယ်စားလှယ်ပေါင်း100ကျော်လဲတက်ရောက်နေပါတယ်။ဒီအကြိမ်20မြောက် AIDS ညီလာခံကိုနိုင်ငံတကာကဝေဒနာရှင်တွေအပါအဝင်ပညာရှင်တွေတက်ကြလှုပ်ရှားသူတွေစုစုပေါင်း12,000လောက်တက်ရောက်နေတာပါ။အဲ့ဒီအထက်မှာမြန်မာလွှတ်တော်ကိုယ်စားလှယ်တွေအပါအဝင်မြန်မာအစိုးရကိုယ်စားလှယ်တွေနောက်အစိုးရမဟုတ်တဲ့ NGO အဖွဲ့ဝင်တွေလူထုအခြေပြုအဖွဲ့အစည်းတွေနဲ့မြန်မာဆရာဝန်တွေတက်ရောက်နေကြပါတယ်။ဒီညီလာခံရဲ့ထူးခြားချက်နဲ့ပတ်သက်လို့ကိုရိုင်းတက်ရောက်နေတဲ့မြန်မာနိုင်ငံက AIDS HIV ဝေနာရှင်တွေကိုကူညီဆောင်ရွက်ပေးနေသူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တည်သူလွှတ်တော်ကိုယ်စားလှယ်မတ်ဖြူဖြူသင်းကိုမေးကြည့်တော့
အဲ့ conference မှာပဲဒီလင်းချက်ချာကြီးပါသွားတဲ့ဒီ generation နှစ်ဦးပေါ့နော်ပါသွားတယ်ဒီ age စံပတ်သက်ပြီးတော့အဲ့ကြောင့်ကဝန်ထဲကြောင့်ပေါ့ဒီမှာလည်းနေ့စဉ်ကြားလို့ရှိရင်ဒီဝန်ထဲကြောင့်မတန်လေးမှာအကုန်လုံးလက်မှတ်ထိုးကြရရှိရတယ်ဆိုတော့အဲ့မှာတော့သူတို့မတန်ခင်ပြီးတော့အကုန်လုံးဒီကိစ္စနဲ့ပတ်သက်ပြီးစိတ်မကောင်းတဲ့ကိစ္စပေါ့နော်ဟာရီကိုတိတ်ချာဟိုတက်ပြီးတော့ speech ပေးရလူတွေကတော်တော်လေးအကျဉ်းထုတ်ပြောသွားကြပါတယ်
ဟုတ်ကဲ့အခုလို AIDS conference နိုင်ငံတကာကဒီအဖွဲ့အစည်းတွေလာပြီးတော့တက်ရောက်တဲ့အခါမှာမဖြစ်ဖြစ်တင်းတက်ရောက်ရတဲ့ဥတီချက်ကရောဘာပါလဲရှင
်အခေကတော့ဒီမှာတော့ဟိုကျမတို့ဒီစတင်လိုက်တဲ့ခါကျရင်တော့ဒီလာကြရနေပြီးတော့ message ကြည့်ရတာပေါ့နော်အခေကတော့လူနာတွေအတွက်ဒီရောဂါဝေဒနာခံစားနေရတဲ့သူတွေအတွက်ဒီညောင်းလင်းချက်ပေါ့ညောင်းလင်းချက်ဆိုတာသူဟိုပြောဆရာရှိပါတယ်ဒီ AIDS ရောဂါကိုလုံးဝကြောက်ရတော့တော့တက်ခဲ့တည်ထားတာလေ2030ပေါ့သူတို့ပြောထားရရှိရပေါ့နော်အဲ့ခါကျတော့အရင်ညီလာခံလည်းတော့မတူဘူးပေါ့အရင်ညီလာခံမှာတော့ဒီလိုမျိုးဆုံးဖြတ်ချက်မရှိခဲ့ဘူးပေါ့နော်ဒါကတော့ကြောက်ရတော့ကြိုးတဲ့ကြိုးစားနေတယ်ဖြစ်လဲဖြစ်မယ်ဆိုတဲ့ပုံစံမျိုးတွေရတဲ့အတော်ကြီးအတက်ဖို့ကောင်းတယ်နောက်ချက်ကကျတော့ဒီမှာရှိနေတဲ့ session တွေကလည်းတော်တော်များတယ်ဟိုပြောရမယ်ဆိုတော့ညီမနိုင်ငံနဲ့ပတ်သက်တဲ့ဟာကတော့တော်တော်များများကိုရှိတယ်ဟောဒီ criminal နဲ့ပတ်သက်ပြီးတော့ဒီဤစနစ်တတဲ့ဟာဒီလို့ရကြထမှုကိစ္စတွေဒါတွေလည်းပါတယ်ပေါ့နော်အဲ့ဒါကြီးလည်းပတ်သက်လို့လည်းမြန်မာပြည်ကနေပြီးတော့အခုဒီလေးဘက်ကနေတက်တာတွေလည်းရှိရလေရှိရဆိုတော့အခါကျတော့ဒါကြီးနားထောင်မယ်ဒါကြီးထိပ်သွားမယ်ဆိုလို့ရှိရင်မြန်မာပြည်ကဘယ်လိုရှေ့ဆက်ပြီးတော့အကောင့်ထဲပေါ်ရမယ်ဘယ်လိုလုပ်ရမယ်ဆိုတာထိပ်သွားမှာပေါ့နော်အဲကြောင့်လည်းဆိုလို့ရှိရင်ဟိုနိုင်ငံကမှာကဒီဤစနစ်ပတ်သက်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးကြောက်ဖို့တော့ကိုဆုံးဖြတ်ချက်ကြီးထာနေတဲ့အချိန်မှာကျောင်းနေနေမှာတော့ဒီနေ့ဒီချိန်ထိပြည်သူတွေကဒီစီဝါမရရှိမှုတွေအတိတ်ဆုံးမှုတွေနောက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူလူကြားထဲမှာကြည်ကြဲပြည့်ပြည့်မရှိသေးတာကြီးအများကြီးတွေ့နေရတဲ့အခါကျတော့ဒီခန္ဓာအတ္တိယပုဂ္ဂိုလ်ကြီးလာပြီးတည်သွားတဲ့အခါကျတော့ဟိုပို့ပြီးတော့ဟိုမြန်မာပြည်အတွက်ဟိုအဆင်ပြေသွားမယ်ပို့ပြီးတော့ဟိုဒီကပြီးသွားလို့ရှိရင်ပို့ပြီးရရှင်မှာပို့ပြီးလောက်နိုင်နေမယ်လို့တော့ဒီမှာမြင်ပါတယ်
အဲ့တော့ဟိုမြန်မာနိုင်ငံအနေနဲ့ပေါ့နော် AIDS ယောဂါတိုက်ဖြတ်ရေးမှာအဓိကရင်ဆိုင်နေရတဲ့အခက်အခဲတွေရောဘာတွေရှိလဲရှင
်။အဲ့တော့အခုလက်ရှိမှာတော့ဟိုပြီးခဲ့တဲ့ဟိုနေ့နေ့ကတော့ဒီ AIDS ကြီးချက်သွားတယ်ပေါ့နော်။ဒီယောဂါဝေဒနာတိုင်းနဲ့ပတ်သက်ပြီးတော့ကိုယ်ကြီးပြီးနေတဲ့အဖွဲ့ပေါ့နော်။အခုတော့ခြားဖွဲ့လေးကြီးရဲ့နောက်အစိုးရစီရင်နေမှာတော့စီရောပြန်ပြီးတာတော့ရှိတာပေါ့နော်။အဓိကရင်ဆိုင်ရောကျောင်းစီမှာတော့ဒီဖွင့်လင်းမြင်သာမှုကတိတ်ဟိုအများကြီးတိတ်ရှိသေးတယ်ဟိုဒီမှာဟိုအခုအချိန်ထိဟိုဒီပညာပေးမှုအပိုင်းနေစီဝါရရှိမှုအပိုင်းနေတိုင်းငယ်တော့အတိုင်းတာအထိဟိုစောင့်ရနိုင်မှုမရှိသေးတာကိုတွေ့ရတယ်လေဆိုတော့အဲ့ပုံမှာဘာသွားတွေ့ရလဲဆိုတော့ဒီဘက်ခြားနိုင်ငံတွေမှာတော့ပြောက်တဲ့ဘက်ကိုဦးတည်နေနေမဲ့ဒီမှာပြည်မှာတော့အားလုံးဒီတိုင်းစေတောင်ရဖို့နဲ့ပညာပေးမှုဟိုပြည့်ပြည့်ဝရရှိဖို့တက်ကတော့တော်ရီကိုအထက်ဆုံးရှိနေရောတော်တူရ
တယ် HIV AIDS ဝေနာရှင်တွေကိုကူညီစောက်ရှောက်ပေးနေတဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်မတ်ဖြူဖြူတင်းပြောသားတာပါလက်ရှိကျင်းပနေတဲ့နိုင်ငံတကာ AIDS ညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးမဲ့အစီအစဉ်တွေပါဝင်တာလည်းတွေ့ရပါတယ်အရှိတောင်အာရှမှာထူးခြားတဲ့အပြောင်းလဲတွေခေါင်းစဉ်နဲ့မြန်မာနိုင်ငံမှာ HIV AIDS ကုသမှုညီးတွေပြောင်းလဲလာပုံတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်မြန်မာအစိုးရနဲ့တွဲဖက်ပြီးတော့ HIV AIDS ယောဂါကူးစက်ပြန့်ပွားမှုထိန်းချုပ်ရမှာအပြောင်းလဲတွေရှိနေတဲ့အကြောင်းကိုမြန မြန်မာအစိုးရကမ္ဘာပံ UNAIDS နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်မနေ့ပြန်မှစကဝိုင်းဆင်းရွေးပွဲကျင်းပဖို့ရှိပါတယ်။ဒါအပြင်မန္တလေးနဲ့ရန်ကုန်မှာရှိတဲ့လိမ့်လုံသားတွေကြား HIV AIDS ရောဂါရရှိနေကြသူတွေအကြောင်းလေ့လာချက်မြန်မာနိုင်ငံမှာလိမ့်တူချင်းဆက်ဆံရာကနေ HIV ကူးစက်မှုအန္တရာယ်နှုံးထားမြင်မှုစသဖြင့်အကြောင်းအရာတွေကိုလည်းတင်ပြဆွေးနွေးဖို့ရှိတယ်လို့သိရပါတယ်ရှင်။